တခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ကျေးရွာမှာရိုဟင်ဂျာ၁၀ဦးတပ်ဖြတ်ခံရမှုသတင်းလိုက်ခဲ့ကြတဲ့ Reuters သတင်းတော့ကိုပါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးနေတုန်းကသမရရဲ့လူငယ်သက်တာခွင့်နဲ့လွတ်မြောက်လာပါတယ် Reuters သတင်းတော့နှစ်ဦးကိုလွှတ်ပေးတဲ့ပုံမှာ American Britain နဲ့ကရက်သမဂ္ဂတင်းမှုချုပ်ယုံတို့ကကြိုဆိုကြပါတယ်ဒီအကြောင်းမှတ်သင်ကြီးထိုက်စူးစီးတင်ပြပါလိမ့်မယ်
အင်းစိန်ထောင်မှာ2018ခုနှစ်နှစ်ကုန်ပိုင်းကစလို့ဖမ်းဆီးချုပ်နှောင်ခံခဲ့ရပြီးနောက်မှာတော့ရိုက်တာသတင်းထောင်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့တမရရဲ့လွင်ငင်းချမ်းသာခွင့်နဲ့အင်္ဂါနေ့မှာပြန်လွတ်လာတဲ့အပေါ်နိုင်ငံတကာကကြိုဆိုကြပါတယ်။ဝါရှင်တန်ကအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနမှာအင်္ဂါနေ့ကျင်းပတဲ့လက်တင်အမေရိကတဝန်အမေရိကန်ရဲ့ခေါင်းဆောင်မှုညီလာခံမှာAmerican Dutiya Tamara Mike Pence ka akhu lo pyo su khe ba de.
Last fall we made clear to Aung San Suu Kyi of Burma that the arrest and jailing of two journalists was deeply troubling.
ပြည်ကနေနေကုန်မိုင်းကဒေါန်ဆန်းစုကြည်နဲ့တွေ့တော့ Writer သတင်းတော်နှစ်ယောက်ဖမ်းဆီးချောင်ချခံထားတာကတန်းနဲ့ချီတဲ့ American တွေအတွက်သိကိုစိတ်မတက်မသာဖြစ်ရတဲ့အကြောင်းနဲ့သူတို့ကိုပြန်လွတ်ပေးဖို့တောင်းဆိုခဲ့ပါတယ်။သူတို့လုပ်ရမယ့်အလုပ်ကိုလုပ်ရင်းထောင်ချခံခဲ့ရပြီးရပ်ပေါင်း900ကျော်ထောင်ထဲမှာနေခဲ့ရပြီးတဲ့နောက်ရိုက်တာသတင်းတော်နှစ်ဦးလွှတ်မြောက်လာတာပါ။ရိုဟင်ဂျာတွေပေါ်ရက်ဆက်ကြမ်းကြုတ်မှုတွေကိုသတင်းတင်ပြခဲ့ကြတာပါ။အမေရိကမှာရောကမ္ဘာတစ်ဝန်းမှာပါလက်စွာထုတ်ပေါ်ခွင့်လွတ်လပ်တဲ့သတင်းမီဒီယာအပါအဝင်ဒီမိုကရေစီယူဆတွေကိုယုံကြည်ကြပါတယ်။သတင်းတော်နှစ်ဦးကိုလွှတ်ပေးတဲ့အပေါ်မှာကြိုဆိုပါတယ်။ဒီလိုလွှတ်ပေးလိုက်တာဆိုလို့ရှိရင်လွတ်လပ်ပြီးတော့လွှမ်းမိုးမှုကင်းတဲ့သတင်းမီဒီယာအပေါ်အပြည့်သဘောဆောင်တဲ့လေးစားမှုတင်ကြတာဖြစ်တယ်လို့လည်းယုံကြည်ပါတယ်
။ပြီးခဲ့တဲ့နှစ်နိုဝင်ဘာလကစင်ကာပူမှာလုပ်တဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးဆွေးနွေးပွဲအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုအမေရိကန်ဒုတိယသမ္မတမိုက်ပင့်စ်ကရိုက်တာသတင်းတောင်နှုတ်အရေးနဲ့ပတ်သက်ပြီးပြောဆိုခဲ့ပါတယ်။ရိုဟင်ဂျာတွေအပေါ်ရက်ဆက်ကြမ်းကြုတ်မှုတွေကိုတင်ပြခဲ့တဲ့အတွက်ထောင်ချခံရတဲ့ရိုက်တာသတင်းတောင်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့လွတ်မြောက်လာတာဟာဆိုရင်သတင်းကောင်းပါလို့အင်ကာနစ်မှာ Twitter လူမှုကွန်ရက်မှာလည်းအမေရိကန်ဒုတိယသမ္မတမိုက်ပင့်စ်ကရေးသားခဲ့ပါတယ်။ခိုင်မာအကောင့်နဲ့ဒီမိုကရေစီစနစ်အတွက်သတင်းလွတ်လပ်ခွင့်နဲ့ဘာသာရေးလွတ်လပ်ခွင့်ကမရှိမဖြစ်ဖြစ်တယ်လို့လည်းဒုသမ္မတကပြောပါတယ်။ရိုက်တာသတင်းတောင်နှစ်ဦးလွှတ်ပေးဖို့မြန်မာရဲ့ဆုံးဖြတ်ချက်အပေါ်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကလည်းကြိုဆိုပါတယ်။ရိုက်တာသတင်းတောင်နှစ်ဦးလွတ်မြောက်ရေးအတွက်အမေရိကန်အထက်နဲ့အောက်လွှတ်တော်နှစ်ရပ်စလုံးကလွှတ်တော်အမတ်တွေကလည်းတိုက်တွန်းတောင်းဆိုခဲ့ကြတာပါ။သတင်းရေးသားဖော်ပြမှုကြောင့်ထောင်ဒဏ်ခုနှစ်နှစ်ကြာခံဖို့ပြစ်ဒဏ်ချမှတ်ခံခဲ့ရတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ထောင်ထဲမှာတစ်နှစ်ကျော်ကြာခဲ့ပြီးတဲ့နောက်အခုလိုလွတ်မြောက်လာတဲ့အပေါ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုစကူတရက်စ်ကလည်းကြိုဆိုပါတယ်ပြောခွင့်ရကတော့
freedom of release of the two Reuters journalists in Myanmar I can tell you
right after the end of the day ဝါလုံးနဲ့ကျော်စိုးဦးတို့လွတ်လာတဲ့တဲ့င်းကြောင့်အတွင်းရေးမှူးချုပ်အနေနဲ့အတော်လေးစိတ်သက်သာရရပါတယ်
ကုလသမဂ္ဂလူ့အခွင့်အရေးရုံးရဲ့ပြောခွင့်ရရာဘီနာရှန်ဒါစနီကတော့
It is good news that Waleonena Kweso U
ဝါလုံးနဲ့ကျော်စိုးတို့လွတ်မြောက်လာတာဟာသတင်းကောင်းပါဒါပေမဲ့သူတို့ကိုအစကတည်းကဖမ်းဆီးပြီးတော့ပြစ်ဒဏ်ချမှတ်ဖို့မသင့်ပါဘူ
းကိုဝါလုံးနဲ့ကိုကျော်စိုးတို့လွတ်မြောက်လာတယ်လို့ပဲတခြားဖမ်းဆီးတရားစွဲဆိုခံရတဲ့သတင်းသမားတွေသဘောထားကွဲပြားသူတွေလည်းလွတ်မြောက်ဖို့မျှော်လင့်ကြောင်းကုလသမဂ္ဂလူ့အခွင့်အရေးရုံးရဲ့ပြောခွင့်ရရာဘီနာရှန်ဒါစနီကပြောပါတယ
် This case is one of many where restrictive legislation has been used to limit
နိုင်ငံတွင်းမှာသဘောထားကွဲပြားသူတွေနှုတ်ပင်နေစေဖို့နဲ့သတင်းလွတ်လပ်ခွင့်ကိုထိန်းချုပ်ရေးအတွက်တားမြစ်ကန့်သတ်တဲ့ဥပဒေတွေတုံးပြီးတော့လှုပ်ဆောင်မှုအများပြားတဲ့ကတစ်ခုပဲဖြစ်ပါတယ်လောလောဆယ်ဖြစ်နေတဲ့အမှုတွေကအများကြီးရှိပါသေးတယ်ဒီထက်ကတချို့ကိုပြောရမယ်ဆိုရင်နိုင်ငံအဖွဲ့အစည်းပေါ်မှာသဘောထားကွဲပြားမှုဝေဖန်မှုတွေကြောင့် AOR သတင်းဌာနရဲ့ editor ကိုပြီးခဲ့တဲ့ April ကတရားဆက်ဆိုထားတာဖြစ်ပါတယ်
။ထောင်ချခံရတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးလွတ်မြောက်ရေးတိုက်တွန်းကြိုးပမ်းခဲ့သူတူဖြစ်တဲ့ Britain နိုင်ငံခြားရေးဝန်ကြီး Jeremy Hunt ကလည်း
Well this is fantastic news for Wallone and Chorsoo who have been in prison unjustly.
မတရားသဖြင့်ထောင်ချာကြီးချခံခဲ့ရတဲ့ဝါလုံးနဲ့ကျော်စိုးဦးအတွက်ဒါဟာပြောစရာသတင်းပါနောက်သတင်းလွတ်လပ်ခွင့်ကိုထောက်ခံကြတဲ့ကျွန်တော်တို့အားလုံးလည်းစိတ်သက်သာရရတာပါ။နောက်အခုချိန်ကကမ္ဘာမှာမီဒီယာလွတ်လပ်ခွင့်ကျဆင်းနေချိန်မလို့ဒီကိစ္စကညှော်လင့်ချက်ရောင်ချီတန်းလာတာပါ။ပြီးခဲ့တဲ့နှစ်တုန်းကဆိုရင်သတင်းနောက်တွေသူတို့အလုပ်သူတို့လုပ်ရင်းတေဆုံးခဲ့ရသူ69ယောက်ရှိပါတယ်
။ စခန်းပြည်နယ်ဆိုင်ရာအကြံပြုချက်များအကောင့်ထဲပေါ်ဆောင်ရွက်ရေးကော်မတီရဲ့အကြံပေးအဖွဲ့မှပါဝင်ခဲ့ပြီးရိုက်တာသတင်းတောင်နှစ်ဦးလွတ်မြောက်ရေးတိုက်တွန်းဆောင်ရွက်ခဲ့သူတဦးဖြစ်တဲ့ဗြိတိန်ဘုရင်ကောင်စီအဖွဲ့ဝင်ဟောင်း Lord Aradazi ကတော့အခုလိုပြောပါတယ
် And it took time it took time because there is a strong belief in this country on the judiciary and the
ချိန်ယူခဲ့ရပါတယ်။ဒါကြောင့်လဲဆိုတော့ဒီနိုင်ငံမှာကတရားစီရင်ရေးအပေါ်မှာအခိုင်အမာယုံကြည်ကြလို့ပါအမှုတစ်ချောက်လုံးကိုကြည့်ရင်လဲတရားဥပဒေကြောင်းအရလုံသွားတာပ
ါရိုက်တာသတင်းထောက်တီဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကတော့အင်းဒီရွာမှာရိုဟင်ဂျာတွေတပ်ဖြတ်ခံရမှုနဲ့ပတ်သက်ပြီးမြန်မာလုံခြုံရေးတပ်ဖွဲ့တွေထံကသတင်းရယူနိုင်ဖို့ကြိုးပမ်းရင်းဖမ်းဆီးတရားစွဲဆိုခံခဲ့ရတာဖြစ်ပါတယ်သူတို့ကတော့နိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ထောင်နန်း9နှစ်ကြာခံဖို့တရားရုံးကအမိန့်ချမှတ်ခဲ့တာပါအမှုကိုအဆင့်ဆင့်အယူခံတက်ခဲ့ပြီးမယ်လဲမအောင်မမြင်ဖြစ်ခဲ့ရပြီးနောက်ဆုံးမှာသမရရဲ့လွတ်ငြိမ်းသက်သာခွင့်နဲ့လွတ်မြောက်လာခဲ့တာဖြစ်ပါလေရှင်